Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်မေလ30ရက်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနဲ့သမ္မတဗလာဒီမီယာပူတင်တို့ဟာ IS အစ္စလာမ်ဆွေးရောက်ဖွဲ့ထက်တောင်းအန်ဒီယားကြီးရဲ့ချင်းချမှုဖြစ်တဲ့အကြောင်းအမေရိကန်တက်လက်တော်မတ်ဂျွန်မက်ကိန်းကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ရောက်ရဲ့အမည်ကိုကုလသမဂ္ဂကကြေညာလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားလောင်နေတူကြေညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့ရခိုင်ပြည်နယ်ထဲမှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေကြကြပြတ်ပြတ်ရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်မှုအချက်လက်ရှာဖွေရေးအဖွဲ့ကိုနိုင်ငံတကာကျွမ်းကျင်ပညာရှင်တွေနဲ့ဖွဲ့စည်းလိုက်ပါပြီဒီအပေါ်မှာမြန်မာအစိုးရရဲ့သဘောထားဘယ်လိုရှိပါသလဲ။ဒါန
ဲ့ပတ်သက်လို့နိုင်ငံရေးဝန်ဆောင်တာတွေနိုင်ငံအစိုးရရဲ့ရည်ရည်ချက်သဘောထားကို2019မတ်လ24ရက်နေ့မှာကျွန်တော်တို့
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်မြန်မာပြည်က Facebook တွေမှာကလားဆိုတဲ့အသုံးနှုန်း Facebook ကပိတ်ပင်ခဲ့တဲ့အပေါ်မြန်မာနိုင်ငံ Twin Internet ကွန်ရက်တွေမှာအမုန်းစကားမပြတ်ပွားရေးဥဆောင်လှုပ်ရှားသူရဲ့အမြင်နောက်မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ Cyclone မုန်တိုင်းမိုရာနဲ့ပတ်သက်တဲ့နောက်ဆုံးရအခြေအနေတွေကိုမကြာခင်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံနဲ့သမ္မတဗလာဒီမီယာပူတင်တို့ဟာ IS အစ္စလာမ်ဆွေးရောက်ဖွဲ့ထက်တောင်းအန်ဒီယားပုံများတဲ့အကြီးမားဆုံးချင်းချမှုတရားဖြစ်သူ့အနေနဲ့ရှုမြင်ထားတဲ့အကြောင်း Republican တက်လက်တော်မတ် John McCain ကပြောဆိုလိုက်ပါတယ်။ American သမ္မတယူကော့ဘွန်းနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာပါရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ပြီးဒီမိုကရေစီအခြေခံတွေကိုဖျက်ဆီးဖို့ကြိုးစားနေတဲ့အကြောင်း Australia နိုင်ငံမှာအလဲပတ်ရောက်နေတဲ့တက်လက်တော်မတ် McCain က ABC Australia ရုပ်သံဌာနကိုမနေ့တုန်းကပြောဆိုလိုက်တာပါ
။ Now I have seen no evidence they succeeded.But they tried and they are still trying. They are still trying.
အမေမျိုးရရှိတောက်ထားမျိုးမတွေ့ရသေးပေမဲ့ရုရှားကယူကော့ပွဲတွေကိုနှောက်ယှက်ဖို့ဆက်လက်ကြိုးစားမှုတွေရှိနေသေးဖြစ်တယ်လို့ပြည်သူယူကော့ပွဲကိုလည်းနှောက်ယှက်ဖို့ကြိုးစားတာရှိခဲ့တဲ့အကြောင်းဒါကြောင့်လဲအချုပ်ချာအာဏာပိုင်တဲ့ယူကရိန်းနိုင်ငံရဲ့ဒဇယ်ပိုင်းကိုကျူးကျော်သိမ်းပိုက်ပြီးဘော်တစ်ဒေသကိုဖိအားပေးနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဟာအကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်ကြောင်းထက်လွတ်တော်အမတ်မက်ကိန်းကပြောဆိုလိုက်တာပါ American သမ္မတဒေါ်နယ်ထရမ့်အစိုးရဟာရုရှားနဲ့ဆက်နွယ်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးနေချိန်မှာပဲထက်လွတ်တော်ထိုက်တန်တက်တော်အမတ်ရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတထရန့်ကျန်းသစ္စာချင်းဆိုတာဝန်မျိုးကင်းသတင်းပတ်တွေမှာပဲသမ္မတဖြစ်သူလည်းဖြစ်သမ္မတအင်ပြူတော်မှာအချံပေးလဲတာဝန်ယူထားတဲ့ဂျယ်ရက်ကုရှနာဟာရုရှားဆိုရတာဝန်ရှိသူတွေနဲ့လျှို့ဝှက်ဆက်သွယ်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဆိုရတာဝန်ရှိသူတချို့ကဒီကိစ္စဟာလူရိုးလူစင်သဘောမျိုးပြောနေပေမဲ့ကျန်းသစ္စာချင်းဆိုတာဝန်မျိုးကင်းမှာတရားဝင်ခန့်ရခြင်းမခံရသေးတဲ့ဒုတိယရဲ့လို့ရဟာလှုပ်ထုံးလုံးနည်းနဲ့ညီရဲလို့မယူဆတဲ့အကြောင်းလဲထက်လွတ်တော်အမတ်မက်ကင်းကပြောဆိုခဲ့ပါတယ်။ New York Timesသတင်းစာကတော့ကုရှနာဟာသမ္မတထရန့်ရဲ့အတွင်ကူပြောင်းရေးအစိုးရတဲ့အဖွဲ့တာဝန်ရှိသူတူအဖြစ်နဲ့ဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းနဲ့ကွန်ဂရက်စ်လွှတ်တော်ကစုံစမ်းစစ်ဆေးသူတွေနဲ့တွေ့ဆုံဖို့လဲသဘောတူထားတဲ့အကြောင်းအင်ပြူတော်ပြောခွင့်ရသူ Hope Hicks ကိုကိုကဖော်ပြခဲ့ပါတယ်
ရုရှားအစိုးရကကြောထောင်နောက်ခံပေးထားတဲ့ RT နဲ့ Sputnik သတင်းဌာနတွေကိုဝါဒဖြန့်တဲ့မီဒီယာတွေဆိုပြီးတော့ပြင်သစ်သမ္မတတဲ့ Emmanuel Macron ကရုရှားသမ္မတ Vladimir Putin နဲ့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။ပြင်သစ်သမ္မတကရွေးကောက်ပွဲကာလမှာသူ့ရဲ့ပြိုင်ဖက်လက်ရာဆုံးဝါဒီ Marie Le Pen ကို Putin ကထောက်ခံသလိုမျိုးတွေ့မြင်နေရတာပါ။ Macron ကသူ့ကိုဆန့်ကျင်ပြောဆိုတဲ့အဲ့ဒီသတင်းဌာနတွေကိုဝါဒဖြန့်လွန်မိုးရေးအတုံးချခံအရာတွေဆိုပြီးတော့တုံတုံခေါ်ဆိုသွားပါတယ်မက်ခရွန်ရဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးကွန်ပျူတာတွေကိုစိုက်ပါတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုပြီးဆွဆွဲပြောဆိုချက်တွေဟာလည်းရုရှားလိုနဲ့ဆက်ဆံနေတာဖြစ်ပါတယ်ပြည်ထောင်နိုင်ငံဗာဇီလ်နတ်တော်မှာတင်းနှလာနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြင်သစ်သမ္မတကရွေးကောက်ပွဲကိုရုရှားလိုဝင်ရောက်လွန်မိုးဖို့ကြိုးပမ်းခဲ့တာမရှိဘူးဆိုပြီးပူတင်ကအဲ့ဒီဆွဆွဲချက်တွေကိုညှင်းဆိုသွားပါတယ်။ဒါပေမဲ့လည်းလီပန်းနဲ့မလာအတွင်းတွေ့ဆုံခဲ့တာကိုတော့ပူတင်ကကာကွယ်ပြောဆိုမသွားပါဘူး။သူတို့နှုတ်ဦးဟာရုရှားနိုင်ငံချန်ညာဒေသက LGBT လို့ခေါ်တဲ့လိင်စိတ်ခံယူမှုကွဲပြားသူလိင်လူချင်းစုံမဲ့သူတွေရဲ့အခွင့်အရေးတွေကိုလည်းဆွေးနွေးခဲ့တယ်လို့မက်ခရွန်ကပြောပါတယ်။ယူကရိန်းအရေးပြောဆိုကြရမှာတော့ယူကရိန်းနိုင်ငံရဲ့ပဋိပက္ခမှာအနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခါးမှုတွေကဘလို့မှအလုပ်ဖြစ်မှာမဟုတ်ဘူးဆိုတာကိုသူယုံကြည်တဲ့အကြောင်းပူတင်ကထားလောင်းပြောဆိုသွားပါတယ်။
ယူရိုနိုင်ငံဘက်ကမြို့တော်ကလူစီကဲရလမ်းတွေပေါ်မှာဒီကနေ့တိကျစီဖြစ်ပွားခဲ့တဲ့ကာဗွန်ခွဲတက်ခတ်မှုတွေကြောင့်လူ24ဦးထပ်မံသေဆုံးပြီးဒါဇင်နဲ့ချီထိခဲ့တဲ့တွေရရှိခဲ့ပါတယ်။မြို့တော်ကလူစီကဲရကာရာရက်ကနာမည်ကြီးရေခဲမုန်ဆိုင်အနီးပထမကာဗွန်ပေါက်ခွဲရမှာတော့အနည်းဆုံးလူ15ယောက်သေဆုံးသွားခဲ့တာပါ။ IS အစ္စလာမ်စစ်တူကြအဖွဲ့ကတော့ပထမတက်ခတ်မှုကသူ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။နိုင်ပိုင်းကမှပဲရှာဝါကာရက်ကအစိုးရယုံတိယုံနီနောက်ထပ်ပောက်ကွဲမှုဖြစ်ရမှာတော့လူခုရောက်ထက်မနေသိဆုံးခဲ့ပါတယ်။တနေ့ကဥပုသ်ဆောင်ပြီးညဘက်မှာစားတောက်ဆိုင်တွေကဖေးဆိုင်တွေထိုင်လေးရှိတဲ့ကြတဲ့မွတ်စလင်တွေရဲ့ရမဒန်ဥပုသ်လစတင်ပြီးရင်းနှင်းငယ်ကြပါမှာပဲပောက်ကွဲမှုတွေကြုံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ရမဒန်ဥပုသ်လမှာလူပေါင်း300လောက်သိဆုံးခဲ့ရတဲ့ကာနာဒါရက်ကထရက်ကားကြီးတစ်စင်းနဲ့ဘုံခွဲတက်ခိုက်မှုတော့ IS အစိုးရအဖွဲ့တွေကကျူးလွန်ခဲ့တာပါ။ယူရိုနိုင်ငံမှာအစိုးရကိုထောက်ခံတဲ့တပ်တွေရဲ့မြေပြင်စစ်ဆင်ရေးတွေနဲ့အမေရိကန်ကဦးဆောင်တဲ့ညီမောင်းတပ်တွေရဲ့လေကြောင်းထိုးစစ်တွေကြောင့်2014နှစ်လပိုင်းမှာအဲစစ်သွေးကြွတွေစတင်သိမ်းပိုက်ခဲ့တဲ့နေမြေတွေအခုခါမှာတဖြည်းဖြည်းလက်လွတ်ဆုံးရှုံးလာနေတာဖြစ်ပါတယ်။အဲဆွေရောက်တွေသိမ်းပိုက်ထားတဲ့အကြီးဆုံးမြို့တစ်မြို့ဖြစ်တဲ့မော်ဆူးမြို့ကိုတော့ပြန်လည်သိမ်းပိုက်ဖို့အထူးကပြစ်မှတ်ထားထိုးစစ်ဆင်နေရမှာအခုခါအစိုးရကမြို့ရဲ့အရှိပိုင်းကိုထိတ်ချုပ်နိုင်ခဲ့ပြီးဖြစ်တယ်လို့အနောက်ပိုင်းကစစ်သွေးကြွတွေကိုရှင်းလင်းနိုင်မို့လဲဆက်လက်ကြိုးစားနေကြပါတယ်။
ပနမားနိုင်ငံရဲ့စစ်အာဏာရှင်ဟောင်းမန်နျူအယ်နော်ရီဂါဟာအသက်83နှစ်အရွယ်မှာပဲကွယ်လွန်သွားပါပြီ။တူလက်ထက်မှာနိုင်ငံတွင်အကျင့်ပြချဆောင်မှုတွေနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။စစ်အာဏာရှင်ဟောင်းနော်ရီဂါကွယ်လွန်ခြင်းဟာပနမားနိုင်ငံရဲ့သမိုင်းဆက်မနာတစ်ခုပိတ်သွားခြင်းဖြစ်ပြီးသူ့ကိုမိသားစုကအေးချမ်းချမ်းမြေချပေးဖို့ထိုက်တန်ပါတယ်လို့သမ္မတဝမ်ကာလို့စ်ဗရီလာကသူ့ရဲ့ Twitter လူမှုကွန်ရက်ဆက်မနာမှာရေးပါတယ်။နော်ရီဂါဟာဒီနှစ်အစောပိုင်းမှာပဲအုံနောက်အကြိမ်ခွဲထုတ်တဲ့သံတွေကြောင့်ဆေးရုံတက်နေရတာပါ။ခွဲစိတ်ကုသမှုခံယူဖို့နော်ရီဂါကိုနှိမ်အကျဲချုပ်ကနေလွတ်မပေးခင်မှာတော့1983ကနေ1989ခုနှစ်စစ်အာဏာရှင်ကာလအတွင်းအကျင့်ပြချစားမှုတွေအတိုက်အခံတွေကိုတပ်ဖြတ်တဲ့အမှုတွေနဲ့သူ့ကိုအကျဉ်းချထားတာပါ။1989ခုနှစ်မှာပနမားနိုင်ငံကိုအမေရိကန်တို့ကကျူးကျော်ဝင်ရောက်ပြီးတော့နော်ရီဂါကိုရာထူးကဖယ်ရှားလိုက်တယ်လို့မိုးရစ်ဆေးဝါးမှုနဲ့အမေရိကန်နိုင်ငံမှာဖန်ဆီးထိန်းထိန်ထားခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့ငွေကြေးခွာချမှုနဲ့သူ့ကိုပြည်내နိုင်ငံကအကျဉ်းချခဲ့ပြီးနောက်ထပ်ပြစ်ဒဏ်ချဖို့2017ခုနှစ်မှာပနမားကိုပြန်ရောက်လာတာဖြစ်ပါတယ
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်ကာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ရဲ့အမည်ကိုကုလသမဂ္ဂကကြီးညာလိုက်ပါတယ်။တပ်ဖြတ်မှုအားမပြုခြင်းမှုတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်ရှာဖွေရေးနိုင်ငံတကာအဖွဲ့ကတော့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှင်းနေအင်ဒရာဂျိုင်စင်ကဥဆောင်မှာဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်လိုက်တဲ့ကြီးညာချက်မှာဖော်ပြထားတာပါ။ပေါ်ဝင်သုံးပါအဖွဲ့မှာသီရိလင်္ကာနိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌရာဒီကာကူမရာဆွာမီအော်စတြေးလျနိုင်ငံကနိုင်ငံတကာလူခွင့်ရေးဆိုင်ရာတာဝန်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုတီတို့လည်းအဖွဲ့ဝင်တွေဖြစ်တဲ့တာဝန်ယူရမှာဖြစ်ပါတယ်။စစ်တပ်နဲ့လူခွင့်ရေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တယ်လို့ဆိုတဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံတကာကတရားလွတ်လပ်တဲ့စုံစမ်းမှုတွေလှုပ်ဆောင်မှုမလာတယ်မှာတော့ကကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ရဖော်ဆီးလိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်ကဖော်ပြထားပါတယ်။မြန်မာစိုးရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအစီအစဉ်ကိုအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့သက်ဆိုင်ရာဒေသတွေအားလုံးကိုတောရောက်ခွင့်ပြုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။မြန်မာစိုးရကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပရိပကတ်တွေနဲ့ပတ်သက်လို့ကော်မရှင်တစ်ခုဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးနေတာကြောင့်ကုလသမဂ္ဂကတိကျစုံစမ်းမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းညှင်းဆန်ထားတာပါ။ကုလသမဂ္ဂတွင်ရင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ပါဝင်အစိုးရကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်းကပရိပကတ်ဖြစ်ပွားနေတဲ့လူမှုအတိုင်းအဝန်းနေသမကဒေသခံအစိုးရတာဝန်ရှိသူတွေလူမှုရေးဖွဲ့စည်းရေးနဲ့ပါပြည်ဆောင်ဆွေးနွေးမှုတွေလှုပ်ဆောင်နေပြီးအစိုးရထံအပိဓာန်အစီရင်ခံတင်ပြဖို့လည်းကြိုးပမ်းနေကြပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုအပူပိုင်းဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လေပြင်းတွေတိုက်ခတ်ပြီးမိုးကြီးမြေပြုံမှုတွေဖြစ်ပွားခဲ့တယ်လို့မြင်းနှိပ်မိုင်းတွေမှာရေကြီးရေရှားမဲ့အရင်နဲ့လည်းရင်ဆိုင်နေရပါတယ်။လေပြင်းတိုက်လို့တစ်ပင်ပြီးပြီးတော့လူနှုတ်ဦးသေးဆုံးသွားတယ်လို့ထောင်နဲ့ချီတဲ့အိုးအိမ်တွေပြုတ်ကျပျက်စီးသွားတယ်လို့လည်းအစိုးရအရာရှိတွေကပြောပါရယ်။ဒါအပြင်ယာယီတဲတွေနဲ့နေထိုင်ကြတဲ့အိန္ဒိယမြန်မာနိုင်ငံကဝင်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း2,000တို့အတွက်လည်းစိုးရိမ်မှုတွေရှိနေပါတယ်။မုန်တိုင်းဝင်ရောက်မလာခင်မှာပဲလူပေါင်း3,000ထက်မနည်းကိုအာဏာပိုင်တွေကဘေးလွတ်ရာရွှေ့ပြောင်းပေးလိုက်ပါတယ်။ကိုနွန်ပိုင်းကိုဝင်ရောက်ချိန်မှာတော့မုန်တိုင်းဟာသနာယီကို 119 ကီလိုမီတာနှုန်းလှေတိုက်ခတ်မှုရှိပြီးတော့မြောက်ဖက်ကုန်းနမိုင်ဝင်ရောက်ချိန်မှာအပြော့သွားမယ်လို့ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနကခန့်မှန်းထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရန်ကလူပေါင်း3သိန်းခွက်ထက်မနည်းကိုလည်းအင်္ဂါနေ့ကဘေးလူရရွှေ့ပြောင်းပေးလိုက်ရတာကြောင့်အင်းဒီချင်းမြန်မာနိုင်ငံထက်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေရဲ့ဒုက္ခသည်စခန်းတွေကတောင်းကနေဖြစ်သွားခဲ့ရတယ်လို့အစိုးရအရာရှိတွေကပြောပါတယ်။မိုရာဆိုက်ကလုန်းမုန်တိုင်းဟာ Cox's Bazar ပြည်နယ်ရင်းက Saint Martin နဲ့ Tanksnef ကျွန်းတွေကိုဝင်ရောက်တိုက်ခတ်သွားတာပါ။အဲ့ဒီဒေသကဒေသခံ3သိန်းလောက်ကိုလည်းဘေးလူရရွှေ့ပြောင်းပေးခဲ့ရတာပါ။ချီတကောင်းပြည်နယ်ထဲမှာလည်းလူပေါင်းသသိန်းခွဲကိုပေးလို့ရရွှေ့ပြောင်းပေးခဲ့ရပါတယ
်။မုတ်တုံရာသီမိုးတွေအဆက်မပြတ်ရွာသွန်းခဲ့ရကရေကြီးမြေပြိုမှုတွေကြောင့်လူပေါင်း180ထက်မနည်းသေဆုံးသွားခဲ့ရတဲ့တေးလန်ကအနောက်တောင်ဘက်ဒေသမှာရေပြေးတံတင်သူတွေကိုရှာဖွေကယ်ဆယ်နိုင်မှုဆက်လက်ပြီးကြိုးပမ်းနေကြပါတယ်။လူပေါင်း100ကျော်ပျောက်ဆုံးနေဆဲဖြစ်ပြီးလူပေါင်း9000ခွဲလောက်ကတော့တောင်ဘက်နဲ့နောက်ဘက်ဒေသတွေမှာယာယီဒုက္ခသည်စခန်းတွေအတွင်းမှာခိုလုံနေထိုင်နေကြရတဲ့အကြောင်းတေးလန်ကနိုင်ငံကကပေးအန်ဒီစီမံခန့်ခွဲမှုဌာနတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ရေပြေးတံအဆိုးအဝါဆုံးခံရတဲ့ဒေသတွေမှာအခုကမှရေပြန်ကျလာနေပြီမလဲလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကတော့ကြီးမားနေဆဲဖြစ်တယ်လို့လည်းတေးလန်ကနိုင်ငံကပေးအန်ဒီစီမံခန့်ခွဲမှုဌာနကပြောဆိုခဲ့တာပါ။စစ်တပ်ကတော့လေရင်တွေတင်းမောတွေနဲ့အကူအညီလိုအပ်နေသူထံကိုအရောက်သွားနိုင်အောင်လဲကြိုးစားနေကြပါတယ်။ဒီလင်ငန်းနိုင်ငံမှာရေဘေးတံတင်းသူအရေအတွက်ကတော့တတလုံးမှာစုစုပေါင်း5သိန်းခွဲလောက်ထိရှိနေပါတယ်။
မြောက်ကိုရီးယားနိုင်ငံနောက်ဆုံးစမ်းသပ်ပစ်လုပ်ခဲ့တဲ့ဒုံးကြီးဟာအောင်မြင်ပြီးချိန်ရွယ်ထားတဲ့ပင်မကို9မီတာပဲလွှဲပြီးတော့ထိမှန်ခဲ့ကြောင်းအင်္ဂါနေ့ကပြောဆိုပါတယ်။အသတင်းသုံးပတ်အတွင်းတတိယအကြိမ်စမ်းသပ်တဲ့မြောက်ကိုရီးယားဒုံးကြီးဟာတာဝေးပစ်စကတ်ဒုံးကြီးအမျိုးအစားဖြစ်ပြီးတော့အရှိတ်ဘက်ကီလိုမီတာ450လောက်အကွေးကဂျပန်နိုင်ငံရဲ့အထူးစီးပွားရေးဆောင်ပင်လယ်ထဲကိုကျခဲ့ကြောင်းတောင်ကိုရီးယားနိုင်ငံကလည်းပြောပါတယ်။တနင်္လာနေ့ကဒုံးကြီးပစ်လုပ်မှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကိုရိုင်းကြည့်ကြခဲ့တယ်လို့ဆိုပါရဲတစ်ချိန်တည်းမှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ဆမှုတွေကိုတုံ့ပြန်နိုင်မှုအတွက်အမေရိကန်ကချထားတဲ့ထတ်ဒုံးခွင်းဒုံးစနစ်လောက်ချအစ်စ်တွေရောက်လာမယ်အကြောင်းအမေရိကန်ကကြုံပြောခဲ့တဲ့အတွက်စုံစမ်းစစ်ဆေးရေးလုပ်ဖို့ကိုရီးယားရဲ့ Liberal သမ္မတတွေကတောင်းဆိုလိုက်ပါရဲမေလ10ရက်ကနေသမ္မတတာဝန်ယူခဲ့တဲ့Moon Jae-in ကသမ္မတအဖြစ်ရာထူးမတိုက်ခင်အားကောင်းတဲ့ Radar စနစ်ရှိတဲ့ထတ်ဒုံးခွင်းဒုံးစနစ်ကိုပြန်လည်တုံ့တက်မယ်ဆိုပြီးတော့ကြေညာပေးထားခဲ့တာပါ
အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ barmis.voanews.com မှာအချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်မှုအတွက်အချက်အလက်ရှာဖွေရေးအဖွဲ့ကိုနိုင်ငံတကာကကျွမ်းကျင်ပညာရှင်တချို့နဲ့ဖွဲ့စည်းလိုက်ပါပြီ။ဒီပေါ်မှာမြမအစိုးရဘက်ကသဘောထားနောက်လူခွေအဖွဲ့တချို့ရဲ့အမြင်တွေကိုမက်ခင်ဖြူထွေးကစူးစီးတင်ပြထားတာနားဆင်ပါရှင်။
ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့ဆိုရဲဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်အချက်လက်ရှာဖွေရေးအဖွဲ့ဆီလို့ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မတ်လ24ရက်နေ့ကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းတင်ကြားချက်ထုတ်ပြန်လိုက်ပါတယ်။မြန်မာစုရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအချိန်ကလေးကအချိန်လင်းပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလည်းဒီတိုင်းပဲဆက်လက်ရည်တည်သွားမှာဖြစ်တယ်လို့မြန်မာသမ္မတရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထီကပြောပါရစေ။ဒါန
ဲ့ပတ်သက်လို့နိုင်ငံရေးဝန်ဆောင်တာလို့ပြောနိုင်ငံစုရရဲ့ရည်တည်ချက်သဘောထားကို2019မတ်လ24ရက်နေ့မှာကျွန်တော်တို့သတင်းထုတ်ပြန်ထားပြီးဖြစ်တယ်။အခုလူ့ကွင်းရေးကောင်စီကဆက်ဆိုင်နေနေချင်းဖွဲ့စည်းတဲ့အခါသူရဲ့ဘယ်လိုresolution ရသူတို့ဖက်လို့တော့မှာเนาะလုပ်ပြင်မယ်လို့လဲကျွန်တော်တို့ကလည်းကျွန်တော်နိုင်ငံရဲ့ရည်တည်ချက်အရဒီမန္တလာ24ရက်နေ့မှာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တိုင်းမှာသူတို့ကresolution ရလို့ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်နိုင်ငံရဲ့ရည်တည်ချက်ရပဲကျွန်တော်တို့ကဆက်လက်ဆောင်ရွက်ပါမှာဖြစ်တယ်
နိုင်ငံတကာလူခွင့်ရေးဖွဲ့တွေကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ရောတိုင်းပြည်အတွက်ပါအကျိုးရှိစေမယ့်နည်းလမ်းဖြစ်တယ်လို့ထောက်ပြတိုက်တွန်းနေကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကအမှုဆောင်အရာရှိချုပ် Matthew Smith ကအခုလိုမှတ်ချက်ပေးပါတယ်
။ This is a very important mandate admission. The crimes that have been perpetrated not only in Rakhine State but also in Kachin and Shan State in particularthose crimes have been very serious and they've been
ဒါဟာတိတ်ကိုရေးကြီးတဲ့တာဝန်ပေးမှုလုပ်ငန်းတရားဖြစ်ပါတယ်ရခိုင်ပြည်နယ်တစ်ခုတည်းမှလည်းမဟုတ်ပါဘူးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ခဲ့တဲ့ရာဇဝတ်ပစ်မှုတွေဟာတိတ်ကိုစိုးရွားပါတယ်အပြစ်ကျူးလွန်သူတွေဟာလည်းအပြစ်ကနေကင်းလွတ်ခွင့်ရနေပါတယ် ဒါကြောင့်မလို့အခုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဒီလိုမျိုးလူခွင့်ချိုးဖောက်မှုတွေကိုအနီးကပ်လေ့လာပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နိုင်ပါတယ်။ဒါဟာတက်ခိုက်ခါရတဲ့လူမှုအတိုင်းအဝန်းတွေအတွက်တည်းမဟုတ်ပါဘူး။တိုင်းပြည်တစ်ခုလုံးအတွက်အလွန်ကိုရေးပါတဲ့ကိစ္စဖြစ်ပါတယ်။
အခုဖွဲ့စည်းလိုက်တဲ့နိုင်ငံကစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံရေးဝင်ရောက်ခွင့်တောင်းခံတဲ့အခါမြန်မာဆူရဘက်ကလိုက်လောခွင့်ပြုပြီးတော့ပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်တဲ့အကြောင်းလဲမက်သူးစမစ်ကပြောပါရယ်တကယ်လို့မြန်မာဆူရဘက်ကဆက်ပြီးတော့ညှင်းဆန်နေမယ်ဆိုရင်လဲကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ကတော့တခြားဖြစ်နိုင်ခြေလမ်းကြောင်းတွေကတဆင့်စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်သွားနိုင်တယ်လို့မက်သူးစမစ်ကပြောပါရယ်ကုလသမဂ္ဂအတွင်းမှုချုပ်ဟာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အပါအဝင်အစွဲကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်အတွင်းကပြည်ပကဖြစ်ပွားနေတဲ့လူမှုအတိုင်းဝိုင်းတွေသာမကဒေသခံအစွဲရတာဝန်ရှိသူတွေလူမှုရေးအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေပြီးအစွဲရထံကိုအပြည့်အစုံအစဉ်ကစားတင်ပြဖို့ကြိုးပမ်းနေတာပါရခိုင်အကြံပေးကော်မရှင်အနေနဲ့ဈာပြက်အစင်ကစားထုတ်ပြန်ခဲ့ချိန်တုန်းကတော့ဘယ်သူဘယ်ဝါရီပါဝင်ပြီးဘယ်လိုလုပ်ရမယ်ဆိုတာထည့်သွင်းပြောမထားပေမဲ့လွတ်လပ်တရားမျှတတဲ့စုံစမ်းစစ်ဆေးမှုလိုအပ်တယ်ဆိုတာကိုထောက်ပြအကြံပြုထားတဲ့အကြောင်းကော်မရှင်အဖွဲ့ဝင်ဦးဝေလွင်ကပြောပါရယ
်ကျွန်တော်တို့ကတော့ကော်မရှင်ရဲ့သဘောထားပဲပြောချင်တာပေါ့နော်ကော်မရှင်ဈာပြက်အစင်ခံစားမှာပဲကျွန်တော်တို့ကလေဒီကိစ္စရက်တွေနဲ့ပတ်သက်ပြီးတော့ကလွတ်လပ်တဲ့ဟိုတရားပြန်တာတဲ့စုံစမ်းစစ်ဆေးမှုတစ်ခုလိုအပ်တယ်အဲ့ဒီကအဖြေကိုကျွန်တော်တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့လုပ်တင်ပါတယ်ဆိုတော့အကြံပေးထားပါတယ်အဲ့တော့တရားမျှတလည်းလွတ်လပ်တယ်ဟိုစုံစမ်းစစ်ဆေးမှုကဘယ်လိုလုပ်ရမယ်ဘယ်မှာလုပ်ရမယ်ပြည်တွင်းပြည်ပကျွန်တော်တို့ဘာမှပြောမထားပါဘူးအဲ့တော့အဲ့ဒီအတိုင်းတိုင်းလေးပဲကျွန်တော်ပန့်ချက်ပေးချင်ပါတယ
်ပြည်ခေတ်နှစ်ထဲရခိုင်ပြည်နယ်မှာနေ जा ဆောက်တက်စကန်တချို့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းလူချိုးရေးဖွဲ့ရရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာရိုဂျာမုစလင်တွေအများအပြားတပ်ဖြတ်ခံရတာအထမပြုချက်ခံရတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တဲ့ဆူရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့နိုင်ငံကကျွဲချပညာရှင်၃ဦးရဲ့အမိကိုကုလသမဂ္ဂကဒီကနေ့ပဲကြေညာလိုက်တာပါအိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဂျီရာဂျိုင်စင်ကအဖွဲ့ကိုဦးဆောင်မှာဖြစ်ပြီးတော့တိရီလင်္ကာနိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဟောင်းရက်ဒီဟာကူမာရာစွာမီနောက်ဩစတြေးလျနိုင်ငံကနိုင်ငံတကာလူခွင့်ရေးဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီဒိုတီတို့လည်းအဖွဲ့ဝင်တွေအဖြစ်တာဝန်ယူမှာဖြစ်တဲ့အကြောင်းကိုကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တဟာပြီးခဲ့တဲ့မတ်လတုန်းကလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်တာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပြီးတော့မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ထပ်မံတိုက်တွန်းထားပါတယ်ရှင်။
မခင်ဖြစ်ထွေးပါရှင်သောတာရှင်များရှင်မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကနိုင်ငံတွင်းမှာလူတော်တော်များများလူသုံးများလာတဲ့ Facebook လူမှုကွန်ရက်မှာကလားဆိုတဲ့အသုံးနှုန်းပါဝင်တဲ့ post တွေဖယ်ရှားခံခဲ့ရတယ်လို့အဲ့ဒီ post တွေကိုတင်ခဲ့တဲ့ account တချို့လည်းအပိတ်ခံခဲ့ရပါတယ် Facebook လူမှုကွန်ရက်တွေပေါ်မှာအမုန်းစကားဖြန့်ဝေနေတာကိုတားဆီးနိုင်မှုအတွက်နိုင်ငံတကာအစိုးရတွေရဲ့ဖိအားတွေရှိနေချိန်မှာပဲကမ္ဘာတဝန်းဘာသာစကား80ကျော်နဲ့သုံးစွဲသူတန်း 2,000 နီးပါးရှိတဲ့ Facebook ကမြန်မာနိုင်ငံမှာကလားဆိုတဲ့အသုံးနှုန်းကိုပိတ်ပင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းမြန်မာဘာသာမှာကလားပဲကလထိုင်းစားတဲ့ကလားကိုအခြေခံတဲ့အသုံးနှုန်းတွေအများပြားရှိနေတာကြောင့်ကလားဆိုတဲ့စလုံးပါသမျှပိတ်ပင်ခဲ့တဲ့အပေါ် Facebook သုံးသူတော်တော်များများကဝေဖန်ခဲ့ကြပါတယ်မြန်မာနိုင်ငံထဲကလူမှုအတိုင်းဝိုင်းနေလုံခြုံရေးဆိုင်ရာကြံ့ကျင်သူတွေနောက် NGO အဖွဲ့တွေရဲ့အကြံပြုချက်တွေတိုင်လိုက်နာပြီးတော့အခုလိုတားဆီးပိတ်ပင်မှုတွေလုပ်ခဲ့တာလို့လည်း Facebook ကပြောတဲ့အကြောင်း Online Media Company တခုဖြစ်တဲ့ Marshall Bell ရဲ့သတင်းမှာဖော်ပြထားပါတယ်ဒီတော့အခုလိုမျိုးကလားဆိုတဲ့အသုံးနှုန်း Facebook ကပိတ်ပင်ခဲ့တဲ့အပေါ်မြန်မာနိုင်ငံတွင်း Internet Online စာမျက်နှာလူမှုကွန်ရက်ဒီပေါ်မှာအမုန်းစကားမပြန့်ပွားရေးဥဆောင်လှုပ်ရှားခဲ့သူလည်းဖြစ်လက်ရှိရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ကိုနေဖုံးလက်ကိုသူ့အမြင်မေးကြည့်တဲ့အခါသူကအခုလိုစပြေပါတယ်
။အဲဒီစကလုံးတွေပေါ်မှာကမြန်မာစကလုံးကအရင်ချေပြန်တယ်လေဒီကလားဆိုတဲ့စကလုံးကိုဒီစကလုံးတစ်လုံးထဲမှာပဲဒါမကောင်းတဲ့ယူရချက်နဲ့ပြောတာရှိတယ်။ကောင်းတဲ့ယူရချက်နဲ့တုံးနေတာရှိတယ်။နောက်ပြီးကလားထိုင်းတော့ကလားဟင်းတော့စသဖြင့်အဲ့လိုဟာတွေလည်းရှိတယ်။အဲ့တော့ဒီ wording စကလုံးတစ်လုံးပေါ်မှာဟိုအခြေခံပြီးတော့အဲ့လိုမျိုးအကောင့်တွေကိုပိတ်တယ်လို့ဘာနဲ့လို့ဆိုတာကြီးကဘလို့မအဆင်ပြေအောင်မြန်မာနိုင်ငံမှာလေအဲ့လိုသကလုံးပေါ်မှာမူတည်ပြီးတော့ဖြတ်တာတွေကိုဟိုအားမပေးခဲ့ဘူးလေဒီလားဘာလို့ဆိုတော့အဲ့ဒါတွေကမထိရောက်ဘူးလေအခုဆောင်လက်ဒီဟာဆိုနဲ့ပတ်သက်ပြီးတော့ကလားဆိုပြီးတော့ဟုတ်လောက်တဲ့ဟာလေအမှန်တမ်းပြောရင်ဘာမှထိရောက်မှုမရှိဘူးလေဒီလား
ကကမြန်မာပြည်မှာဒီလိုမျိုးအမုန်းပွားတင်မဲ့စကားမျိုးတွေလုတ်တဲ့အပေါ်ဒီပေါ်မှာ Facebook ကနေပြီးတော့တချို့ဟာတွေ report လုတ်ခိုင်းတာတွေရှိတယ်။နောက်ဒီ ban ခိုင်းတာတွေရှိတယ်ပေါ့နော်။ဆိုတော့ဒီ Facebook ပေါ်မှာအခြေခံပြီးတော့မှဒီလိုပြဿနာတချို့ဟာတွေကပုံပြီးပြန်လာမြန်သွားတော့ထိတ်ချုပ်ဖို့လိုတယ်လို့ထင်လား။ဘလို့ပုံစံမျိုးနဲ့လုတ်မယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့ထင်လဲ
။ဖြစ်စီနေတာကတော့အဲ့လိုစကားလုံးနေနဲ့အဲ့လိုမျိုးဟိုလုံးမယ်စားလေ။ဟိုပေါ့တချို့အရန်ဟိုစိုးစိုးဝါဖြစ်နေတဲ့ဟာမျိုးတွေဆိုရင်အဲ့လိုမျိုးဖြတ်ချ report reporting system ကိုပိုကောင်းအောင်လုပ်စေတယ်။
ဟ
ုတ်ကဲ့
နောက်ပြီးတော့လိုအပ်ရင်ဒီမြန်မာတင်းဆိုတဲ့ပုံစံမျိုးကိုတေချာဖွဲ့နေတယ်ဗျာတကယ်တော့တကယ်စဉ်းစားလို့နေရာနဲ့မဟုတ်ပဲနဲ့တကယ်ဒီပညာကျင့်တဲ့လူမြန်မာနိုင်ငံရေးကိုနားလည်တဲ့သူတွေပါဝင်တဲ့အစုအဖွဲ့မျိုးဖွဲ့ပြီးတော့အဲ့ဒီအစုအဖွဲ့ကနေပြီးတော့ဒီပေါ်မှာဒီ report တွေပေါ်မှာဟိုလေ့လာပြီးတော့ချုပ်တယ်မချုပ်တယ်ဆိုတာကိုဆုံးဖြတ်တာမျိုးပေါ့နော်အခုကဒီကလားဆိုတဲ့ဟာတကယ်လုံးမျိုးလောက်တာဆိုရင်လည်းမထီရဘူးနောက်ဒီ report ထုတ်ရတာလည်းတိတ်မထီရဘူးဖြစ်
အရင်တော့ကရောလူဒီလူမှုအဖွဲ့အစည်းတွေခုနမီတိုတို့လိုမျိုးပေါ့နော် Facebook တာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးတာမျိုးဒီအမုန်းပွားစေတဲ့ဟာမျိုးတွေတားဆီးနိုင်ဖို့ကိုဝိုင်းပြီးတော့ဆောင်ရွက်ကြမယ်ဆိုပြီးဆွေးနွေးပူးတာမျိုးရောရှိပါလားအဲ့လိုသဘောမျိုးပေါ့နော
်ရှိတယ်အဲ့တော့ရောတွေ့တယ်တော့ Facebook နဲ့တွေ့ပြီးတော့အဲ့လိုမျိုးဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ Facebook ကတာဝန်ရှိသူတွေလာပြီးတော့အဲ့လိုမျိုးပွဲတွေလုပ်ပြီးတော့ဆွေးနွေးတာမျိုးရှိတယ်အဲ့လိုပဲပန်းစကားနဲ့ဆိုရင်လည်းအဲ့လိုမျိုးချိန်ပြီးတော့ stake ကတွေလုပ်ဖြစ်တာရှိတယ်အဲ့တော့အဲ့လို community standard တွေကိုစာအုပ်တွေပါထုတ်တာကြီးလည်းရှိ
ဟုတ်ကဲ့အဲ့တော့ကိုနေဖုံးလက်အနေနဲ့ပေါ့နော်ဒီမြန်မာပြည်မှာတခုခုဆိုလို့ရှိရင် social media ကိုအသုံးပြုတဲ့သူလည်းများလာတယ်နောက်အဲ့ social media ကိုအသုံးပြုပြီးတော့မှဒီလိုလူမျိုးရေးဘာသာရေးစာနဲ့ပြိပခါတွေဖြစ်ပွားဖို့အတွက်လည်းအများကြီးဟိုအထောက်အကူဖြစ်စေမယ့်အနေအထားမျိုး social media ကိုသုံးလာတဲ့အနေအထားတွေလည်းရှိတော့ Facebook အနေနဲ့ဒီဘလိုမျိုးပုံစံမျိုးနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာရှိတဲ့ခုနပြောလို့ရက်ဖက်အဖွဲ့အစည်းတွေရောတာဝန်ရှိတဲ့သူတွေရောပူးပေါင်းပြီးတော့ဆောင်ရွက်တဲ့လူအကြံပြုချင်တာရှိပါလေရှင
့် Facebook ရဲ့အနေထားကတော့ဒီဟိုပါလေ community way ပေါ့နော်လူလူနီးနေအဲ့လိုမျိုးပါဖြစ်တာဆိုတော့ဒီအရင်ဒီလူလူလှူရှားမှုလေးတွေလည်း Facebook ကဒီကပို့ပြီးတော့ဟိုလှုပ်တင်တယ်ဘာလို့ဟိုတစ်ခါတော့ဘန်းလကားနဲ့ဒီ sticker Facebook sticker လေးတွေလှုပ်တာရှိတယ်လေမြန်မာတကလုံးလေးတွေနဲ့အဲ့လို sticker လေးတွေလှုပ်တဲ့ဟာမျိုးပြင်ရောအခြားလူလူကိုအသိပညာပေးတဲ့လှူရှားမှုတွေလည်းလှုပ်တင်တာပေါ့ဒါကတော့တပိုင်းပေါ့နော်ဒီ campaign တွေ Facebook က campaign တွေလှုပ်တဲ့အထဲမှာ Facebook နဲ့လည်းဒီတော့ဘူပါဝင်နေတယ်ပေါ့နော်နောက်တစ်ခုကတော့ဒီကုနာက community Facebook မှာရှိပြီးသားတဲ့ community standard တွေပါရှိပြီးသားနောက်ပြီးတော့ဒီ report ထုတ်လို့ရတယ်ဆိုတဲ့ဟာမျိုးတွေလည်းရှိပြီးသားဒါပေမဲ့အဲ့ဒီကောင်တွေကို effective ဖြစ်အောင်ဘယ်လိုစဉ်းစားမလဲပေါ့နော်အဲ့တော့အဲ့ဒီ community standard တွေကိုလူတွေများများသိအောင်နောက်တစ်ခါဒီ reporting system တွေဒီကပို့ပြီးချောမွေ့အောင်ပေါ့နော်အဲ့ဒီဟာကိုဒီကုနာပညာရှင်တွေနဲ့တိုင်ပင်တာမျိုးဆိုးဆိုးတွေနဲ့တိုင်ပင်တာမျိုးလုပ်တင်တယ်နောက်ပြီးတော့အဲ့လိုနောက်တစ်ခုလုပ်လို့ရတာကကုနာကဒီမြမတင်းဆိုတဲ့ဟာမျိုးဖွဲ့တာတင်အောင်နောက်ခုလိုလိုရတာတချို့တကယ်ယုံကြည်စိတ်ချရမယ့်သူတွေဟို appoint ပေါ့နော် appoint တဲ့ပုံမျိုးသတ်မှတ်ထားပြီးတော့အဲ့လူတွေကနေပြီးတော့အဲလမ်းပြီးတော့ပို့ရဟာမျိုးဆိုရင်ဒါဒေသအဲ့ရပို့ကိုဒေသစစ်တာမျိုးပေါ့နော်အဲ့လိုလုပ်နိုင်တယ်မဆို
းဟုတ်ကဲ့ကိုနေဖုံးလာကျေးဇူးအများကြီးတင်ပါတယ်ဖြည့်ပေးတာဟုတ
်ဟုတ်ကဲ့ဟုတ်ကဲ့
သရရှိမြန်ခင်ပြီးခဲ့တဲ့ညဉ့်ညဉ့်ညီလာခံအတွင်းမှာပြည်တော်စုကခွဲမထွက်ရဆိုတဲ့အတုံးနှုတ်ပေါ်မှာတက်ရောက်လာတဲ့ကုသရေကြအတော်လေးကိုခြေတင်ဆွနှွေးခဲ့ရပြီးတော့အစိုးမှာတော့သဘောတူညီချက်လည်းမရဘဲနဲ့ညီလာခံကိုဆုံးသတ်ခဲ့ရပါတယ်။ဖွံ့ဖြိုးပြီးဒီမိုကရေစီရှင်သန်မဲ့ပြည်တော်စုတရသဘောတူဖွဲ့စည်းဖို့ရခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားတဲ့သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတဲ့သလားဒီအတုံးနှုတ်ကိုလေးပင်ဆွနှွေးနေခြင်းအဖြစ်ညဉ့်ညဉ့်ရှေ့ဆက်ဖို့အတွက်တကယ်ပဲထိရောက်အသုံးတည့်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွနှွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမြလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုဆွေးနွေးလူရာကိုမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကုန်းတွေကိုရေးသားပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923822994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
ဒီနေ့ည9နာရီတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးနိုင်အောင်အချိန်မီဆက်သွယ်ကြဖို့ VO ရဲ့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဆိုက်ကလုန်းမုန်တိုင်းရဲ့နောက်ဆုံးရအခြေအနေကိုပြောပြပေးခြင်းပါတယ်။ရခိုင်ကမ်းရိုးတန်းဒေသအနီးကနေရွေလျားတိုက်ခတ်ခဲ့တဲ့မိုရာဆိုက်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်စစ်တွေမောင်းတော့ပါဝင်ရခိုင်ပြည်နယ်အတွင်းကဒေသတချို့မှာပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်။မုန်တိုင်းကြောင့်လူထိခိုက်သေးဆုံးမှုမရှိသေးပေမဲ့လို့စစ်တွေမျိုးအနီးတစ်ဝိုက်မှာတော့အပျက်စီးများတယ်လို့ဒေသခံတွေကဆိုပါတယ်။အသေးစိတ်ကို VOA မြန်မာပိုင်းမမြင့်မြင့်ခိုင်သတင်းပေးပို့ထားပါတယ်။
ရခိုင်ကမ်းရိုးတန်းဒေသအနီးကနေဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုပဟိုပြုဝင်ရောက်ခဲ့တဲ့မိုရာဆိုက်ကလုန်းမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်တဲကဒေသတချို့မှာအပျက်စီးတွေရှိခဲ့ပြီးဆုံးရှုံးမှုပမာဏအတိအကျကိုတော့လောလောဆယ်မှမသိရသေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကပြောပါရစေ။တင
်းတော့ကျွန်တော်တို့မချိုးရသေးဘူးဗျ။တင်းဟိုကတော့လုံနေပါလေ။အစာအုပ်တွေမိုးလာနေပေါ့လမ်းတွေပေါ်တပင်းတွေတကမ်းကြီးကျတယ်ဒီဥစားတော့အချိန်ဒီပေါ့ဟိုနောက်တစ်ခါတော့ဒီဟိုတဲတွေပေါ့တဲတော်များများတော့ပျက်စီးတာပေါ့တဲတော်များများတော့လေတက်တဲ့ခါကျတော့အမိုးလမ်းပြီးတော့ပျက်စီးကုန်နောက်ကဒီဒုက္ခတွေစခန်းတွေပေါ့ဒုက္ခစခန်းတဲတွေ တဲ့ဒီပြိုကျတယ်တဲ့ဒီပြက်တယ
်မိုရာဆိုက်ကလုန်းမုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာ၄တိုင်နှုန်းတနာယီ83မိုင်နှုန်းနဲ့စစ်တကောင်းနဲ့ကောက်ဆက်စ်ဘဇားမြို့ကျကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုဥတီဝင်ရောက်ခဲ့တာပါဆိုက်ကလုန်းမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်တွေကစစ်တွေမောင်းတော့မင်းပြားကြောက်တော့ပုံနှကြွန်စရဲမြို့နယ်တွေမှာပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာရှိတဲ့တဲအိမ်တွေလည်းပြိုကျပျက်စီးခဲ့ပါတယ်မုံတိုင်းကြောင်ပျက်စီးဆုံးရှုံးမှုတချို့ရှိခဲ့ပေမဲ့လည်းရည်ကြီးတာတွေလူထိခိုက်ဒေဆုံးတာတွေအထိဆိုးဆိုးရွားရွားမဖြစ်ခဲ့ဘူးလို့ဥတည်မောင်ဆွေကဆိုပါတယ
်ကျွန်တော်တို့ခိုင်ပြီးတော့ဟိုမနစ်တော့လည်းမုံတိုင်းတွေဖြစ်ခဲ့လေ2015တော့လည်းကျွန်တော်မုံတိုင်းတွေဖြစ်ခဲ့အဲ့တော့တော့နည်းနည်းတော့ဆိုးတာပေါ့ရည်ကြီးတာပေါ့ဆိုတော့ထိခိုက်မှုလည်းများတယ်ပြေပြောက်လည်းရှိတယ်ဟိုလမ်းတွေဘာတွေလည်းဟိုပိတ်တာပေါ့အခုကတော့မုံတိုင်းတော့ဖြတ်တယ်ဒါပေမဲ့အဲ့လောက်ထိတော့မပြတ်ခဲ့ဘူးပေါ့ရေကင်မုံတိုင်းတွေ့ကြုံရတော့ကျွန်တော်ချင်မှာပြတ်တာတော့မရှိဘူးအဲမဲ့ဟိုလေးတိုက်တဲ့အတွက်အိမ်နေခုနပြောလို့အမိုးလံနဲ့ပုံးချောင်းနေအမိုးလံနဲ့ကြောင်းနေအမိုးလံနဲ့အဲဒီဥစ္စာတွေတော့ရှိပါလေဒါတွေလည်းကျွန်တော်တို့အစီအစဉ်နဲ့ပဲကျွန်တော်တို့ပြန်ပြီးတော့ဟိုမူလချေတွေရအောင်တော့ပြန်လုပ်ပါမှာပေါ့
စစ်တွေမျိုးအနည်းတဝိုက်မှာတော့အပြက်စီးနည်းနည်းများတယ်လို့စစ်တွေဒေသခံဦးတန်းထွန်းကဆိုပါတယ
်အဲကျွန်တော်အသက်1968မှာတိုက်ခဲ့တဲ့ရခိုင်မုံတန်းကြီးရဲ့နောက်ပိုင်းမှာစစ်တွေမျိုးအတွက်ပေါ့နော်စစ်တွေမျိုးအတွက်ဒီဟာအပြက်စီးဆုံးရှုံးအများဆုံးပဲလို့ပြောလို့ရမှာပေါ့
လက်ရှိမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုရိုင်းမုံတိုင်းအရှိန်ကြောင့်အပျက်စီးများတဲ့နေရာတွေကိုတွားရောက်စစ်ဆေးနေပြီးမူလအခြေအနေရောက်အောင်အစိုးရရဲ့အစီအမံနဲ့ဆောင်ရွက်သွားမယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောပါတယ်ဆိုက်ကလုန်းမုံတိုင်းအရှိန်ကြောင့်တိုင်းနယ်ပြည်နယ်အများစုမှာမိုးကြီးနိုင်ခြေရှိနေသေးပြီးမြမကန်ယူရန်တရှောင်းနဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လီပြင်းကြောက်ရောက်နိုင်တယ်လို့မိုးလီဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်မုံတိုင်းတန်တင်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကလူတန်းချီကိုတော့အာနာပိုင်တွေကဘေးလွတ်ရာစခန်းတွေစီရွှေ့ပြောင်းပေးထားပါတယ်။မိုရာမုံတိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲမှာတော့အ ਨੇ ဆုံးလူ9ဦးသေဆုံးခဲ့ပြီးအင်ဂျီယာနဲ့ချီပျက်စီးခဲ့သလိုဘင်္ဂလားဒေ့ရှ်နိုင်ငံတဲကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းပျက်စီးမှုတွေရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြထားပါတယ်ရှင်
။ဆိုက်ကလုန်းမုံတိုင်းမိုရာရဲ့နောက်ဆုံးရအခြေအနေမမြင့်မြင့်ခိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia 7ဂျိုတုကနေတိုက်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအသံ DBB ကလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်။စီစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးပါမယ်ရှင
်ရုရှားနိုင်ငံရဲ့သမ္မတဗလာဒီမီယာပူတင်တို့ဟာအက်စ်အစ္စလမ်အစိုးရဖွဲ့တဲ့တောင်အန်ဒီပုံများတဲ့အကြီးအမားဆုံးချင်းချောက်မှုတရက်ဖြစ်သူ့အနေနဲ့ရှုမြင်တဲ့ကြောင်း Republican ထက်လက်တော်မှဂျွန်မကင်းကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာပါရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ပြီးဒီမိုကရေစီအခြေခံတွေကိုဖျက်ဆီးဖို့ကြိုးစားနေတဲ့အကြောင်းဩစတြေးလျနိုင်ငံမှာအလဲပတ်ရောက်နေတဲ့ထက်လက်တော်မှမကင်းက ABC ဩစတြေးလျရုပ်သင်ဌာနကိုမနေ့တုန်းကပြောဆိုလိုက်တာပါအမေရိကန်သမ္မတအင်ပီရိုဆက်သွယ်ရေးညွှန်ကြားရေးမှူးမိုက်တော့ကီက၃လကြာတာဝန်ယူပြီးတဲ့နောက်ယာရုကနှုတ်ထွက်သွားပါတယ်။မေလ၁၈နေ့ကလေးကနှုတ်ထွက်စာတင်ထားတာကိုသမ္မတတော်နဲ့ထွန်းကလည်းလက်ခံထားခဲ့ပြီးဖြစ်ပေမဲ့မချသေးရင်ကပြပခီးစဉ်ပြီးဆုံးတဲ့အချိန်ထိဆိုင်းငံ့ထားတာဖြစ်တဲ့အကြောင်းလဲပေါ်လစ်တီကိုသတင်းစာကိုညွှန်ကြားရေးမှူးကပြောဆိုခဲ့တာပါ။ယူအန်နိုင်ငံဘက်ကရမီရောကလူစီကားရလမ်းတွေပေါ်မှာဒီကနေ့တိကျစီဖြစ်ပွားခဲ့တဲ့ကောက်ပုံခွဲတက်ကတ်မှုတွေကြောင့်လူ24ဦးထပ်မံတိဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်။မြို့တော်ကလူစီကားရခရာဒါရက်ကနမကြီးရေခဲမှုဆိုင်အနီးပထမကောက်ပုံပောက်ခွဲရမှာတော့အနည်းဆုံးလူ15ယောက်သေဆုံးခဲ့ရတာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူညွန့်တပ်ဖွဲ့တွေရဲ့လူခွင့်ရချုပ်ပေါင်းမှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံတကာကြွမ်းကျင်သူပုဂ္ဂိုလ်သုံးယောက်ရဲ့အမိကိုကုလသမဂ္ဂကကြေညာလိုက်ပါတယ်။တပ်ဖြတ်မှုအထမပြုချက်မှုတွေပါဝင်လူခွင့်ရချုပ်ပေါင်းမှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်လက်ရှာဖွေရေးနိုင်ငံတကာအဖွဲ့ကတော့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှင်းနေ Intra-Chancing ကဥစားမှာဖြစ်ကြောင်းကုလသမဂ္ဂလူခွင့်ကောင်စီဥက္ကဋ္ဌကကြေညာချက်မှာပြောဆိုခဲ့တာပါ။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Skick Sick ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေပါစေရှင်။
This program has come to you from the Voice of America, Washington.